မြန်မာနိုင်ငံနဲ့နီးတဲ့တရုတ်နိုင်ငံအနောက်တောင်ဘက်ကခရိုင်တစ်ခုမှာနေထိုင်သူအားလုံးကိုကိုဗစ် -19 ရောဂါဆစ်ဆေးမယ်လို့တရုတ်အစိုးရကဒီကနေ့ကြေညာပါတယ်။ယူနန်ပြည်နယ်ကြံချမ်းခရိုင်မှာကိုဗစ်ရောဂါတက်ခွဲဆစ်ဆေးမှာဖြစ်ပြီးလုပ်ငန်းတွေ၊ကျောင်းတွေ၊ဈေးတွေအားလုံးကိုတနင်္လာနေ့အင်္ဂါနေ့တွေမှာပိတ်ထားမယ်လို့အစိုးရကကြေညာတာပါ။ခရိုင်အဝင်အထွက်အသွားအလာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်။ကိုဗစ်တတိယလိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကနေမကြာသေးခင်ကပြန်လာသူတွေမှာကိုဗစ်ကူးစက်ထားသူတွေပါလာတာကြောင့်ယူနန်ပြည်နယ်မှာကူးစက်သူအရေအတွက်တိုးလာနေပြီးဒီအဆိုရကနှစ်နိုင်ငံနယ်စပ်ဒေသကိုကန့်သတ်ထိန်းချုပ်ထားပါတယ်။ကျန်ချမ်းခရိုင်ဟာမြန်မာနိုင်ငံနဲ့တိုက်ရိုက်နယ်စပ်ချင်းထိစပ်နေတာမဟုတ်ဘဲဗီယက်နမ်နယ်စပ်မှာရှိတာပါ။ယူနန်ပြည်နယ်မှာကိုဗစ်ရောဂါကူးစက်သူဒီကနေ့9ဦးထပ်တိုးခဲ့ပြီးအဲဒီလူအလုံးဟာမကြာသေးခင်ကမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တယ်လို့ယူနန်ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။အခုဆိုရင်ယူနန်ပြည်နယ်မှာကိုဗစ်ကူးစက်ထားသူ298ယောက်ရှိပြီဖြစ်ပြီးအဲ့ဒီအထက်က218ယောက်ဟာပြည်ပကနေကူးစက်ခံလာရတာဖြစ်တယ်လို့ယူဆထားပါတယ်။